အင်းဒီနိုင်ငံနဲ့တရားဝင်လာရောက်နေသူတွေကိုစစ်ဆေးပြီးနေရရင်ပြန်ပို့ဖို့အတွက်မနေ့ကပြည်ထောင်စုဝင်ကြီးအမိန့်ထုတ်ပြန်ခဲ့ခြင်းအစပြီးပရမဇုံဖြစ်တဲ့အိန္ဒိယနိုင်ငံရဲ့ရောက်နေတဲ့ရွန်ဂျာမွတ်စလင်တွေကခုနှစ်ဦးကိုမြန်မာနိုင်ငံကိုပြန်ပို့ဖို့အတွက်အိန္ဒိယအစိုးရကစီစဉ်နေပါတယ်ဒီခုနှစ်ဦးဟာ2019မှာအိန္ဒိယနိုင်ငံနဲ့တရားဝင်လာရောက်ခဲ့တဲ့အတွက်အာသံပ ်ခီးသွားခွင့်ပြုချက်တွေရထားပြီးဖြစ်တဲ့အတွက်ကျတဲ့ပြင်းနေမှာ ਨੇ ကြားဆောင်တက်တွေလက်ထဲကိုလွှဲပြောင်းပြဖို့ဖြစ်နိုင်တယ်လို့လည်းပြောပါတယ်။ဒါပြင်သူတို့ခုနှစ်ဦးကိုဗုဒ္ဓဟူးနေ့ကအာသင်အချင်းတော်ကနေမဏိပူပြည်နယ်ထဲက ਨੇ ဆက်မြို့မိုးရဲကိုဘတ်စကားနဲ့ခေါ်ဆောင်သွားပြီဖြစ်ကြောင်းလည်းပြောပါတယ်။ဘင်္ဂလားဒေ့ရှ်ဖက်ထွက်ပြေးကြတဲ့ရွန်ဂျာ9000လောက်ရှိနေတယ်လို့အိန္ဒိယနိုင်ငံဒေသဆိုမှာခိုလုံးနေတဲ့ရွန်ဂျာက4000လောက်ရှိမယ်လို့ခန့်မှန်းပါတယ်။ကုလသမဂ္ဂဒုက္ခသည်များဆိုင်ရာမဟာမင်းကြီးရုံးမှာမှတ်ပုံထင်ထားသူကတော့1000ခွဲမပြည့်ပါဘူး။ရွန်ဂျာအများစုကမွတ်စလင်အများစုရှိတာတောင်ပိုင်းဟိဒရာဘတ်မြို့မြောက်ပိုင်းဥတ္တပရာဒက်ရှ်ပြည်နယ်နဲ့နယူးဒေလီမြို့တွေအပြင်ဂျမ္မူကက်ရှမီးယားဒေသတွေမှာပါတောရောက်နေထိုင်ကြတာပါ။ကက်ရှမီးယားမြောက်ပိုင်းနဲ့မြောက်ပိုင်းပြည်နယ်တွေမှာလက်နက်ကင်တပုံတွေနှိမ်နင်းနေရတဲ့အိန္ဒိယအစိုးရကနိုင်ငံလုံးကျုံရေးအတွက်အစွမ်းရောက်ထိန်းချုပ်မှုရှိနေသူတွေထဲမှာအိန္ဒိယမျိုးကြီးအများပြားမှာအခြေချနေတဲ့ရွန်ဂျာမွတ်စလင်တွေပါနေကြောင်းအထောက်အထားတွေရထားတယ်လို့ပြောပါရယ်။တရားဝင်လာရောက်သူရှိမရှိစစ်ဆေးဖို့ပြည်နယ်တွေကိုညှဉ်းပန်းထားတယ်လို့တရားဝင်လာရောက်သူတွေကိုနေရာရင်းပြန်ပို့မှာဖြစ်ပြီးဒီထဲမှာကုလသမဂ္ဂကဒုက္ခတွေအဖြစ်အသိမှတ်ပြုထားသူတွေပါဝင်ရွန်ဂျာအလုံးထားနေကိုပြန်ပို့မှာဖြစ်ကြောင်းလည်းပြည်ထောင်စုဝန်ကြီးကပြောပါရယ်။